အာရမန်ပင်လယ်ထဲကဆက်လီတစ်စင်းပေါ်မှာဒုက္ခရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုချက်ချင်းကယ်တင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကဖေဖော်ဝါရီလ22ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။အရှိန်အထွက်အတိအကျမသိရတဲ့ရိုဟင်ဂျာတွေတင်လာတဲ့ဆက်လီတစ်စင်းပင်လယ်ထဲမှာအင်ဂျင်ပြတ်ပြီးတော့အရေးပေါ်အကူအညီလိုအပ်နေတယ်ဆိုတဲ့သတင်းကိုဖေဖော်ဝါရီလ20ရက်နေ့မှာရခဲ့တာလို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားနဲ့တန်နက်အရကနေပြီးခဲ့တဲ့ဆယ်ရက်လောက်ကအဲ့ဒီဆက်လေထွက်လာတာလို့လည်း UNHCR ကပြောပါတယ်။ဒုက္ခတွေတွေတင်လာတဲ့ဒီတင်ပေါ်ဖဲရောက်နေလဲဆိုတဲ့နေရာအတိအကျကိုတော့မသိရတာကြောင့်နိစက်ရာတက်ဆန်ရာတိုင်းပြီးရေချောင်းအာနာပိုင်းတွေအနေနဲ့ဒီတင်ပေါ်ကိုကူညီရှာဖွေကြဖို့လဲဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းယုံကတိုက်တွန်းပါတယ်။ဒုက္ခတွေအတော်များများအတော်ကိုအင်အားချိနဲ့နေပြီးတော့ရေဒတ်ခံချောင်းနေကြတယ်လို့လည်းပြောပါတယ်။ဆယ်လေဘောကဒုက္ခတွေတချို့လဲအသက်သေးဆုံးခဲ့ရပြီဖြစ်တယ်လို့ပြီးခဲ့တဲ့24နာရီအတွင်းအသက်သေးဆုံးတာတွေပိုတိုးလာတယ်လို့လည်းဆိုထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနောက်ကလေးကဆယ်လေဘောမှာစာနာရိတ်ခါတွေရောတောက်သုံးရပါပြက်လာပြီးတော့လူအတော်များများလည်းနေထိုင်မကောင်းဖြစ်လာတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တပတ်ကျော်လောက်ကလေးကဆယ်လေအင်ဂျင်ပြက်ပြီးပင်လယ်ထဲမှာမျောနေခဲ့တယ်လို့လည်းသိရပါတယ်။ပင်လယ်ထဲမှာဆက်လီမျောနေတဲ့နေရာအတိအကျကိုမသိရသေးတဲ့အတွက်တပ်ဆိုင်ရာအစိုးရတွေအနေနဲ့သူတို့ပိုင်ရေပင်နယ်နိမိတ်ထဲမှာရှာဖွေကယ်တင်ပေးကြဖို့လဲ UNHCR ကနှစ်တာရက်ခံထားပါတယ်။ Rohingyas တွေအုံလုံးကိုလက်မခံတဲ့မြန်မာအစိုးရရဲ့နှိမ်နှင်းမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကို Rohingya တိမ်းနဲ့ချီထွက်ပြေးခေါ်လုံခဲ့ကြတာပါ။အဲ့ဒီဒုက္ခတွေတွေဟာလဲအလောက်ကန်ခွေလန်းကောင်းတွေရဖို့အန္တရာယ်များလာတဲ့ပင်လယ်ကိုဖြတ်ပြီးတော့ပြည်ပကိုထွက်ခွာဖို့ကြိုးစားနေကြတာဖြစ်ပါတယ်။